င်္ဂလာပါရှင်ကျမများတစ်စင်အောင်ပါတည်နေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်ဒီတာရင်းဆန္ဒပြပွဲတွေမှာကြဲကြဲပြင်းပြင်းသုံးနေကြတဲ့ Milk Tea Alliance hashtag အတွေ့တီတာ emoji တင်ကြတာတစ်ခုကို Twitter ကထုတ်ပြန်လိုက်ပါတယ် Milk Tea Alliance hashtag ကိုတရုတ်အစိုးရကိုစန့်ကျင်တဲ့ဟောင်ကောင်နဲ့ထိုင်ဝမ်တို့ကဒီမိုကရေစီရေလှရှားမှုတွေမှာတင်းညွတ်တင်းညွတ်ထဲအသုံးပြုခဲ့ရတာနောက်ပိုင်းမှာမြန်မာနိုင်ငံကဆက်ရနာသိမ်းမှုစန့်ကျင်လှရှားမှုထိုင်းနိုင်ငံကဒီမိုကရေစီရေလှရှားမှုတို့အပြင်နိုင်ငံတကာမှာပါကြဲကြဲပြန့်ပြန့်အသုံးပြုလာကြတာပါMilk Tea Alliance စတင်သုံးဆမှုတစ်နှစ်ပြည့်အထိမ်းအမှတ်အဖြစ်ထုတ်လိုက်တဲ့နောက်ခံအယောင်၃ခုပါ Tea Emoji လက်ဖက်ရည်ခွဲပုံစံတစ်ကိုမြန်မာထိုင်းတရုတ်စတဲ့ဘာသာစကားအတော်များများနဲ့ပူးတွဲပြီးတော့ဖော်ပြထားပါတယ်။မြန်မာပြည်အတွက်ထုတ်လုပ်တဲ့ Emoji အစ်စ်ကိုတော့ No လက်ဖက်ရည်မဟာမိတ်ဆိုတဲ့စာတန်းနဲ့ပူးတွဲဖော်ပြထားပါတယ်။ဟောင်ကောင်ကဒီမိုကရေစီရေးလှုပ်ရှားမှုနဲ့ထိုင်ဝမ်ကလွတ်လပ်ရေးလှုပ်ရှားမှုတို့ကိုထောက်ခံအားပေးတယ်ဆိုပြီးထိုင်းနိုင်ငံကထိုင်းရင်းရှင်မင်းသားနဲ့သူ့ရဲ့ချစ်သူတို့ကိုတို့မျိုးသားကြီးဝါဒီတွေက Twitter ပေါ်မှာဝေဖန်ပြောဆိုမှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာပြီးတဲ့နောက်မှာ Democracy Alliance ဆိုတဲ့ဝေါ်ဟာရ Twitter လူမှုကွန်ရက်ပေါ်မှာပေါ်ထွက်လာခဲ့တာပါ။ထိုင်းဟောင်ကောင်နဲ့ထိုင်ဝမ်တို့မှာနှုတ်နဲ့ဖြောတောက်တဲ့လက်ထည့်ကိုကြိုက်နှစ်တက်ကြတာချင်းတူညီမှုကိုအခြေခံပြီးတော့ထွက်ပေါ်လာတာလည်းဖြစ်ပါတယ်။Twitter လူမှုကွန်ရက်ပေါ်မှာ hashtag ခံပြီးတော့ရေးကြတဲ့ Democracy Alliance ဆိုတဲ့ဝေါ်ဟာရဟာ February 1ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြသူတွေကဒေသရင်းနိုင်ငံတွေရဲ့ထောက်ခံမှုတွေရအောင်ဒီစကားလုံးကိုသုံးဆွဲလာကြရတာကနေတကြောပြန်လူသုံးများလာပြီးနိုင်ငံတကာမှာပါပို့ပြီးတော့အကျယ်ပြန့်နေတာဖြစ်ပါတယ်။လူမျိုးတွေတစ်နှစ်အတွင်း hashtag Milky Alliance အသုံးပြုမှု70တန်းကျော်ရှိခဲ့တယ်လို့ Twitter ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူပဲ Me Too,Black Lives Matter စတဲ့အမေရိကန်ကလှုပ်ရှားမှုတွေနဲ့ဆိုင်တဲ့ emoji တွေကိုလည်း Twitter ကအစောပိုင်းမှာထုတ်ခဲ့ပြီးပါရှင်။